ယူကရိန်းကောက်နှံတွေကိုပင်လယ်နက်စင်ကာကနေတဆင့်ပြပဒီမိုကွင်သဘောတူညီချက်ကိုပြန်သက်သွင်းဖို့ဆိုပြီးတော့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူရက်စ်ကရုရှားကိုမြစ်တာရဲခံပါလေအရင်ဒီသဘောတူညီချက်ဖြစ်လာဖို့ကုလသမဂ္ဂကပဲအကြောင်းကိုညှိနှိုင်းပေးခဲ့တာပါဒီသဘောတူညီချက်ကိုပြန်မရရင်တော့ကမ္ဘာငတ်မုတ်ခေါင်းပေါင်းမှုအဆိုးဆုံးအထိကိုတက်ရောက်လာနိုင်ခြေရှိတယ်လို့ကုလတွင်းမှုချုပ်ဂူရက်စ်ကဒီရောမှာလုပ်တဲ့၃ရက်ကြာကမ္ဘာစားနပ်ရိက္ခာထိပ်သီးအစည်းအဝေးပွဲဖွင့်ပွဲမှာပြောပါတယ်ဒီသဘောတူညီချက်ရ2022ဖေဖော်ဝါရီလရုရှားကြီးကြပ်မှုဖြစ်ပြီးတဲ့နောက်ပိုင်းယူကရိန်းကောက်နှံတွေကိုအထူးသဖြင့်ဒီအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တင်ပို့ပေးနိုင်ခဲ့တာပါအခုလိုမျိုးဒီသဘောတူညီချက်ကိုရုရှားကရက်လိုက်တဲ့နောက်တော့ကမ္ဘာဂျုံဈေးဟာ14ရာခိုင်နှုန်းကျော်မြင့်တက်လာတယ်လို့ပဲပြောင်းဈေးဟာလည်း10ရာခိုင်နှုန်းကျော်မြင့်တက်လာခဲ့ပါတယ်တစ်ချိန်တည်းမှာတော့ပိတ်ဆို့ထားတာကိုလမ်းကြောင်းပြောင်းပြီးတော့ပြပတင်ပို့ဖို့စီစဉ်နေတဲ့ဒန်နူဘစ်မြစ်ကမ်းတစ်ပေကယူကရိန်းကောက်နှံတူလောင်ယုံတွေကိုတင်းလာနေအစောပိုင်းတုန်းကရုရှားကလေကြောင်းကနေပြီးတော့တိုက်ခိုက်ပါတယ်။အဲဒီမှာလူ9ဦးထိခိုက်ဒဏ်ရာရပါတယ်။ကမ္ဘာစစ်နေအခါပူလုံဈေးမဲ့ဒီယူကရိန်းရဲ့ကောက်နှံပြပတင်ပို့မှုတွေကိုရုရှားကလုံးဝပိတ်ပစ်ဖို့ကြိုးပမ်းနေတာဖြစ်တဲ့ဆိုပြီးတော့အိုဒီဆာအုပ်ချုပ်ရေးမှူးကယူကရိန်းရုပ်တံကိုပြောပါတယ်။ရုရှားလို့ရဟာကမ္ဘာလူတန်း400ကိုပြန်ပြီးဆွဲအညာကင်ဖို့အတွက်ကြိုးစားနေတာဆိုပြီးတော့ယူကရိန်းနိုင်ငံရေးဝန်ကြီးကဆွဆွဲပါတယ်။ဒီလိုမျိုးကမ္ဘာစနေအခါလမ်းကိုပိတ်ပင်တဲ့အကြမ်းဖက်လုပ်ရက်ကိုတစ်ကမ္ဘာလုံးတညီတဲ့တုံ့ပြန်ကြဖို့လည်းသူကတောင်းဆိုပါတယ်။ရုရှားကပိတ်ဆို့ထားတဲ့ပင်လယ်နဲ့ဆိပ်ကမ်းကိုသုံးမရတော့တာမို့လို့ဒန်နူဘီမြစ်ကြောင်းကနေပြီးတော့ယူကရိန်းကောက်နှံတွေကိုပြပကိုတင်ပို့နိုင်ဖို့အဓိကလမ်းကြောင်းဖြစ်လာပါတယ်။ရုရှားဟာအိုဒီဆာဒေသမှာလေကြောင်းတိုက်ခိုက်မှုလုပ်နေတယ်လို့ယူကရိန်းကပြောဆိုတဲ့တစ်ချိန်တည်းမှာပဲယူကရိန်း drone တွေဟာမော်စကိုမြို့နဲ့ရုရှားကသိမ်းထားတဲ့ Crimea ဒေသကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ရုရှားကနေပြီးတော့ပြောပါတယ်။မော်စကိုကိုတိုက်ခိုက်လာတဲ့ drone နှစ်စင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။လူမနေတဲ့အဆောင်နှစ်ခုပျက်စီးပြီးတော့ထိခိုက်တော့မသိရဘူးလို့မော်စကိုမြို့တော်ဝန်ကပြောပါတယ်။drone ပိုင်းဆိုင်ရာကိုရုရှားကာကွယ်ဝင်ကြီးဌာနအနီးကရက်ကွက်တစ်ခုမှတွေ့ရတယ်ဆိုပြီးတော့ရုရှားသတင်းမှလည်းဖော်ပြထားပါတယ်ခင်ဗျာ။